လက်ရှိအစိုးရနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့ပဲနိုင်ငံရေးဆွေးနွေးပွဲတွေဆက်လက်လှုပ်ဆောင်မှုကြိုးပမ်းနေတာတွေဟာအောင်မြင်နိုင်မှာမဟုတ်ဘူးလို့မွန်ပြည်သက်ပါတီရဲ့ဒုဥက္ကဋ္ဌနိုင်ဟန်သားကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာရှိနေတဲ့နိုင်ဟန်သားကို VOA ဌာနမှဦးတန်းလွင်ထွန်းက Skype ကသင့်ဆက်သွယ်မြင်းမြန်းထားတာကိုနားဆင်နိုင်ပါပြီရှင်
။ဟုတ်ကဲ့ဆရာနိုင်ဟန်သားခင်ဗျာအခုဒီအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့ဒီနာမည်အရပေါ့နော် NCA လို့ခေါ်တဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူညီချက်စာချုပ်ကိုဆက်ပြီးအကောင့်ထည့်ဖို့ဆွေးနွေးပွဲတွေထပ်ပြီးပြုလုပ်နေပါတယ်။အဲ့ဒီဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဆရာနောက်ဆုံးကြားမိသမျှလေးတွေတစ်ချက်လေးပြောပြပါလား
။အဲအခုကတော့အဲ့ဒီကျွန်တော်တို့အပြည့်ရထားတဲ့၈ဖွဲ့နဲ့ဒီအစိုးရဘက်ကကိုယ်စားလှယ်တွေပေါ့နော်။သူတို့ NCA ထဲမှာဟိုရှိထားတဲ့အစီအစဉ်အတိုင်းကိုသူတို့ကဟိုလုပ်နေတဲ့သဘောပါ။အဲ့ဒါကိုကောင်းတဲ့ဖော်နေတယ်ဆိုတဲ့သဘောပေါ့လေ။ဒါမဲ့ကျွန်တော်တို့မြင်တာကတော့ဒီအလုံးပေါင်းတိုင်းသားလက်နက်ကင်ဖွဲ့22ဖွဲ့တောင်ရှိတယ်အခုက10ဖွဲ့နဲ့ပဲသဘောတူညီရပြီးတော့အဲ့ဒီ10ဖွဲ့နဲ့ပဲဒီကိစ္စတွေကိုလုပ်သွားမယ်ဆိုရင်ဒါကကျွန်တော်တို့ဥတည်တဲ့တနိုင်ငံလုံးဟိုအပြစ်ခတ်ရစဲရေးနဲ့တနိုင်ငံလုံးအေးချမ်းရေးနော်နောက်အဲ့ဒီနိုင်ငံကြီးဟိုတိုင်းသားဟိုပြန်လည်စည်းလုံးညီညွတ်ရေးဆိုတာဘယ်လိုမှမဖြစ်နိုင်ဘူးလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျာ
ဒါကြောင့်အမ်ပြောပါ
ဒါမှလည်းဒီကိစ္စဟာဟိုကောင်းမွန်တဲ့အစပြုလှုပ်ဆောင်ချက်နောက်ပြီးတော့နောက်လာတက်လာမယ့်အစိုးရအဖွဲ့အနေနဲ့ဆက်ပြီးတော့ညှိနှိုင်းလှုပ်ဆောင်သွားရမယ့်အချက်တခုလို့ဆရာတို့မမြင်ဘူးလားခင်ဗျ။တ
လို့ပါနောက်တက်လာမယ့်အစိုးရလည်းဒီကိစ္စကိုတော့လှုပ်ရမှာပဲ။ကျွန်တော်တို့မြင်တာတော့ကျွန်တော်တို့နိုင်ငံမှာဒီဖြစ်ရှိနေတဲ့လက်နက်ကင်ပဋိပက္ခကိုနော်မဖြေရှင်းနိုင်ရင်ဒီမိုကရေစီစနစ်ကိုလည်းအကောင့်ထည့်ဖော်နိုင်မှာမဟုတ်ဘူး။နောက်ပြီးတော့မှအေးချမ်းပြည်ငြိမ်တဲ့တိုးတက်တဲ့နိုင်ငံတစ်ခုကိုလည်းကောင်းတယ်ပေါ်နိုင်မှာမဟုတ်ဘူးအရင်ကပြဿနာကတော့ဒီဟိုပြည်တွင်းစစ်ဖြစ်နေတဲ့ကိစ္စကိုရပ်နားအောင်ကျွန်တော်တို့အကြံလှုပ်ဆောင်ဖို့တော့လိုပါတယ
်ဟုတ်ကဲ့အခုလုံးလုံးစဲပဲဒီကချင်ပြည်မိုးညင်းမြို့နယ်နဲ့ဒီရှမ်းပြည်တစ်ဖက်တဝိုက်မှာပေါ့နော်လေကြောင်းကပါစစ်စင်တိုက်ခိုက်မှုတွေတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆဲပြီးရောပေါ့နော်အထူးသဖြင့်စစ်တပ်ဘက်ကလည်းဒါတစ်ဖက်ကနေပြီးတော့တိုက်ခိုက်လာလို့ပြန်လဲဟိုတုံ့ပြန်ရတယ်ဆိုတော့အခြေအနေမျိုးပြောပြီးတစ်ဖက်ကလည်းငင်းဆိုမှုတွေရှိတယ်ဒါပေမဲ့လည်းလက်တွေ့မြင်နေရတာကတော့လေချောင်းကနေတိုက်ခိုက်ရတယ်ဆိုတော့အဆင့်အထိတိုက်ပွဲတွေပြင်းထန်နေတဲ့သဘောမျိုးရှိတော့တစ်ဖက်မှာအဲ့လိုတိုက်ပွဲပြင်းထန်နေတဲ့အချိန်မှာတစ်ဖက်မှာလည်းဒီအပြစ်ခတ်ရစဲရေးဆိုပြီးတော့ဆက်ပြီးတော့အကောင့်ထည့်ဖို့ကြိုးပမ်းမှုတွေရှိနေတယ်ညှိနှိုင်းမှုတွေရှိနေတယ်ဆိုတော့ဒီညှိနှိုင်းမှုတွေအတွင်းမှာဆရာတို့အနေနဲ့လောလောဆယ်တော့လက်မှတ်ထိုးမထားရသေးဘူးပေါ့နော်ဒါပေမဲ့ပြင်ပကနေပြီးတော့ဘလုံမြန်းတိုက်တွန်းမှုတွေထပ်ပြီးတော့ဟိုအကြံပြုမှုတွေလောက်ချင်းတယ်လေခင်ဗျာ။ဆရာတို့အကြံပြုရင်ရောလက်ခံနိုင်မယ့်အစဉ်အနေထားရှိသေးရလား
။ဒါလို့ပါကျွန်တော်တို့အနေနဲ့မြင်တာကတော့နော်ဒီတနိုင်ငံလုံးပြစ်ခတ်ရစဲရေးကိုဇောင်းပေးပြီးတော့မှနှစ်ဖက်စလုံးကယူပန်းလုံးဆောင်တော့ဖို့တင့်တယ်။အဲ့ဒီအားလုံးဖွဲ့အားလုံးကအပြည့်ရပြီးတော့မှနိုင်ငံရေးဆွေးနွေးဖို့တက်မယ်ဆိုရင်ဒါကတော့ပြည်လည်းတဲ့နားလည်မှုကိုရနိုင်မှာဖြစ်တယ်
။ဟုတ်ကဲ့အဲ့တော့လောလောဆယ်အားဖြင့်ကဒီလက်မဲ့ရေးထိုးထားတဲ့အဖွဲ့၈ဖွဲ့အနေနဲ့အခုအပြင်ဘက်မှာဖြစ်နေတဲ့ဒီပြဿနာတွေကိုငြိမ်းချမ်းသွားအောင်ဟိုဖိအားပေးတွန်းအားပေးပြီးတော့လှုပ်ဆောင်သွားနိုင်တဲ့ဩဇာအာဏာမရှိဘူးလားခင်ဗ
ျဒီ၈ဖွဲ့အထက်နဲ့ကတော့ဘလို့မှပြည့်စုံမှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်။နောက်စီစဉ်ရဆိုရင်ကျွန်တော်တို့ကတော့နိုင်ငံရေးဆွေးနွေးပွဲကြီးကိုတက်ဖို့ဆိုတဲ့ဟာမှာဒီနိုင်ငံရေးဆွေးနွေးပွဲမူပေါင်းဆိုတဲ့ framework ကိုညှိရမှာဗျာအဲ့ဒီကိစ္စကိုရှိတဲ့အခါကျရင်ဒီကျွန်တော်တို့တိုင်းတာလက်နက်ကင်တွေဘက်ကပေါ့နော်အဖွဲ့အများကြီးရှိတဲ့အထက်မှာဒီ10ဖွဲ့နဲ့ပဲရှိတယ်ဆိုရင်ဒါတော့ဟိုဘလို့မှပြည်လဲနိုင်မှာမဟုတ်ဘူးဘလို့မှသင့်တော်မှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်အဲ့ဒီ10ဖွဲ့နဲ့အတိပြုလိုက်တဲ့ပုံစံပေါ့မူတစ်ခုကိုနောက်လူတွေကလက်ခံဖို့တော်တော်လေးခိုင်းရင်ပါမယ်ဟာဒါအနှောင့်အယှက်တော့ဖြစ်နိုင်တယ်အဲ့ဒါကြောင့်ပါဒီကိစ္စတော်တော်ရေးကြည့်တယ်ဒါကြောင့်ဒီ framework ကိုရှိတဲ့ကိစ္စမှာတော့ကျွန်တော်မြင်တာအလုံးပါဝင်နိုင်ရေးကိုအရင်ကြိုးစားဖို့တင်တယ်လို့တော့လို့ပြန်ပြချင်ပါတယ
်။အခုလောလောဆယ်ဆွေးနွေးနေတဲ့အချက်ကအထူးဖြစ်ရင်ဒီလက်ရှိအစိုးရနဲ့တပ်မတော်ဘက်ကနေပြီးတော့ကိုယ်စားလှယ်16ဦးပြီးတော့နိုင်ငံရေးပါတီအဖွဲ့အစည်းတွေ90ဖွဲ့ကနေပြီးတော့ကိုယ်စားလှယ်16ဦးအပြည့်အခက်ရစဲရေးသဘောတူထားတဲ့အဖွဲ့၈ဖွဲ့ကကိုယ်စားလှယ်16ဦးစုစုပေါင်း48ဦးနဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးမူပေါင်းတစ်ခုကိုချမှတ်သွားဖို့လှုပ်ဆောင်သွားဖို့လုပ်နေတယ်ဆိုတဲ့သဘောကြားရပါတယ်။အဲတော့ဆရာတို့အပြင်ဘက်မှာရှိနေသေးတဲ့အဖွဲ့တွေကဒါလုံးဝမပါတော့ဘူးဆိုတဲ့သဘောမျိုးဖြစ်နေသလား
။အခုအနေထားမှာကျွန်တော်တို့ကတောင်းဆိုထားတယ်နော်။ ီကိစ္စကြည့်တဲ့အခါကျရင်ကျွန်တော်တို့တိုင်းရင်သားလက်နက်ကိုင်တွေကပေါ့လေပထမကျွန်တော်ဦးစားပေးတာတော့အဖွဲ့အားလုံးပါဝင်ရေးအဖွဲ့အားလုံးပါဝင်မှပဲဒါကတော့ပြည်လဲမယ်ပြည်စုံမယ်ကျွန်တော်မြင်တယ်အခုကတော့ရှစ်ဖွဲ့နဲ့ပဲဆိုတော့ဘလို့မှမပြည်စုံဘူးကြာအဲ့တော့ကျွန်တော်တို့နောက်တစ်ခုတောင်းပါတယ်နော်တကယ်လို့အဖွဲ့အားလုံးမပါနိုင်သေးရင်တောင်ဒီကြံဟိုလောလောဆယ်ခြံထားမဲ့အဖွဲ့တွေပေါ့နော်သူတို့အတွက်ကိုအာမခံရရှိဖို့သဘောကတော့စည်ရရသူတို့ကိုမတိုက်ခိုက်ဖို့လောလောဆယ်နော်နောက်နိုင်ငံရေးဆွေးနွေးတဲ့အခါကျရင်သူတို့မပိုင်မပြီးဘူးလို့ကျွန်တော်မြင်တယ်။ဒါကြောင့်နိုင်ငံရေးဆွေးနွေးပွဲကြီးမှာသူတို့ပါဖို့လိုတယ်။နောက်လူမှုရေးရပေါ့လေ။နိုင်ငံတကာကကျွန်တော်နိုင်ငံဥမာ IDB တွေဒုက္ခတွေတွေနော်ဒေသဖွံ့ဖြိုးရေးတွေလို့အကူအညီပေးလာတဲ့အခါကျရင်သူတို့ကလည်းခံစားပြီးပြီးဖို့ကျွန်တော်တို့အဲ့ဒါကိုတောင်းဆိုရပြ။ဒါကိုနော်ဒီကျွန်တော်တို့ထိပ်ပြီးခေါင်းဆောင်၅ဦးနဲ့တခြားကိုယ်စားလှယ်ပေါ့လေ SDF ၃ဦးနောက်ဒီ NCC ပြတ်သူကိုယ်စလဲ၅ဦးဆွတ်ပြီးတော့မှသမရကြီးနဲ့သွားတွေ့တယ်ဗျ။အဲ့ဒါနဲ့ဥစားပေါ့သဘောတူညီမှုမရခဲ့ဘူးဗျ။အာမခံချက်မရခဲ့ဘူးဗျ။အဲ့တော့အဲ့လိုအဥစားပေါ့အဲ့လိုအနေထားမျိုးမှာကျွန်တော်တို့ရှိနေတဲ့အဖွဲ့တွေထဲမှာတချို့နဲ့ပြည့်ရပြီးတော့တချို့ကိုတိုက်နေမယ်ဆိုရင်ဒါကဟိုကျွန်တော်တို့အတွက်ကဘလို့မှဥစားပေါ့ခံစားချက်ကောင်းမှာမဟုတ်ဘူးဗျ။နောက်ပြီးတော့အဲ့ဒီသွားတဲ့ပုံသွားတဲ့နီးကလည်းတကယ်ငင်းချင်ရေးစစ်မှန်ကိုရနိုင်မှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်။
ဟုတ်ကဲ့။အဲ့တော့အခုကြံနေသေးတဲ့အဖွဲ့တွေကိုတဖန်ပြန်ပြီးတော့စီယုံပြီးတော့တီးတန့်ထပ်ပြီးတော့အပြည့်အခက်ရစေးလုံနိုင်မယ့်အနေအထားမျိုးရောရှိနိုင်သေးလား
။အေးကျွန်တော်တို့တော့ကြိုးစားနေပါတယ်။ကျွန်တော်တို့သာရှိနိုင်တော့ကတော့သမရကြီးကဘယ်လိုပြောလဲဆိုတော့ကုကအဖွဲ့ကိုသမရအနေနဲ့တီးတန့်ဆက်သွယ်ပြီးတော့မှရှိနိုင်သွားမယ်။နောက်ပလောင်အဖွဲ့ကတော့အဲ့ဒါဟိုနှစ်ဖက်ကြားပေါ့ဗျာဘိုင်းလက်ဆာအနေနဲ့အပြည့်ရဖို့သူတို့ညီနိုင်ဆွေးနွေးသွားမယ်လို့အဲ့ဒါလို့ပြောတယ်အေးအေးတော့သူတို့ကကချင်အဖွဲ့မှာ KNU နဲ့မှာပဲသူတို့အခြေပြုတယ်ဆိုတော့ KNU ကအပြည့်ရရင်သူတို့ကလည်းဒါအပြည့်ရဖို့ပေါ့နော်သူတို့ပါဟိုအတိမပြပြီးသားနောက်တခြားရခိုင်ဖွဲ့တွေနဲ့တွဲပြီးတော့မှနိုင်ငံရေးဆွေးနွေးလို့ရတယ်ဆိုပြီးတော့အဲ့လိုပြောပါတယ်ဒါပေမဲ့လက်တွေ့မှာကျွန်တော်တို့ကတော့ပြန်ဟိုလေ့လာကြည့်လိုက်တော့ကိုကအဖွဲ့နဲ့ကဟိုသမရကြီးကစာရေးတယ်ကြီးနိုင်တယ်ဘာမှမရှိဘူးပြပလောင်ဖွဲ့နဲ့လည်းဒါကတော့ဟိုကြီးနိုင်တယ်နှစ်ဖက်ဒီအပြည့်ရက်ဆက်ရေးလုပ်ဖို့ဒါလည်းကြိုးပမ်းမှုမရှိဘူးပြအဲ့တော့ဥစားပေါ့လေဟိုအပြောကတော့ချူချူပေါ့ဗျာတတိမာတော့ဒါပါမလာဘူးဆိုတဲ့အနေအထားမျိုးကိုကျွန်တော်တော့တန်ပြန်ရှိတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့အခုလောလောဆယ်ရွေးကောက်ပွဲမှာဒီလုံးကျွတ်ညီပါအနိုင်ရရှိထားခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အဖွဲ့ချုပ်ကောင်းဆောင်ဒေါ်အောင်ဆန်းစုကြည်အနေနဲ့ကလည်းဒီနောက်ထပ်အစိုးရအဖွဲ့အစ်ဖွဲ့ကိုတာဆူနေပြီဆိုတော့ဒီအချိန်မှာအခုကြံရှိနေသေးတဲ့လက်နက်ကိုင်အဖွဲ့တွေတိုက်ပွဲဖြစ်နေတဲ့အဖွဲ့တွေကိုဆက်သွယ်ပြောဆိုဖို့သတင်းစကားကမ်းလှမ်းဖို့အချိန်ရောက်ပြီလို့ထင်သလားခင်ဗျစောနေသေးလား
အဲအခုအထိကတော့တို့ကအစိုးရမဖွဲ့သေးဘူးကြာအဲ့တော့တို့အနေနဲ့လောက်ပိုင်ခွင့်မရှိသေးဘူးလို့ပြောရမှာပေါ့ဗျာသူအနေနဲ့ကတော့တကယ်လို့သူတို့အစိုးရဖွဲ့ပြီးရင်ဟိုကျွန်တော်မြင်တာကတော့သူအနေနဲ့မလွှဲမသွေကျွန်တော်နဲ့ဒါနားလည်မှုရဖို့တော့ကြိုးပမ်းပါပဲလို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့အဲ့တော့ဆရာတို့ရဲ့ဒီမွန်ပြည်နယ်အခြေအနေကရောအခုလောလောဆယ်အထူးထူးရွေးကောက်ပွဲပြီးကာလမှာဒီမွန်ပြည်နယ်ထဲမှာမွန်ဟိုဒီတိုင်းရင်းသားတွေရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ဒါဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးအနေအထားတွေကဘလောက်များအလားအလာတည်တည့်အနေနဲ့ပေါ်ထွက်လာကြလဲခင်ဗျာ။
အေးဒါကတော့ဒီလွတ်တော်ထဲမှာပြည်ပြင်ကြောင်းလဲဖို့ဆိုတဲ့ဟာတော့ကျွန်တော်ကတော့လမ်းမမြင်ဘူးကြာကျွန်တော်လည်းမမြှို့လင့်ဘူး။ဘာကြောင့်လဲဆိုတော့2008ဖွဲ့စည်းပုံကိုလွတ်တော်ထဲမှာပြင်ဖို့မလွယ်ဘူးဆိုတဲ့ဟာအလုံးသိကြတာပါ။ကျွန်တော်တို့မြင်တာကတော့ဒီကျွန်တော်တို့တိုင်းသားလက်နက်ကိုင်တော်လှန်ရေးတွေနဲ့အပြည့်ရပြီးတော့မှတကယ်ဟိုတကြီးလုံးအတိုင်းအတာနဲ့ပေါ့ဗျာ။အဲပြည်တော်စုစုလေးဖွဲ့ကြီးမှာကျွန်တော်တို့တိုင်းသားလက်နက်ကိုင်လေနောက်ဟိုနိုင်ငံရေးပါတီတွေအစိုးရဘက်ကကိုယ်စားလှယ်ပြီးသုံးဖွဲ့နဲ့ပေါ့ဗျာနော်သုံးခုဆိုင်သဘောအနေနဲ့ကျွန်တော်တို့အဆွေးနွေးကြီးနိုင်သွားတဲ့ပုံစံမျိုးကတော့ဒါကတော့အလားအလာရှိမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်အဲ့တော့ဒီအခြေအနေဟာအခု2015အပြီးပေါ့နော်2016မှာတက်လာမဲ့အစိုးရနဲ့လာမဲ့9နှစ်သာဒါတက်တန်းကာလအတွင်းမှာဖြစ်လာနိုင်တဲ့အနေအထားလို့မြင်လားခင်ဗျအ
ေးဒါကတော့အစိုးရပေါ်မှာအများကြီးကြီးတယ်တက်မတော်ပေါ်မှာလည်းအများကြီးကြီးတယ်ဗျာကျွန်တော်မြင်တာကတော့ဒေါန်ဆန်းစုကြည်ဆောင်တဲ့ NLD အနေနဲ့ပေါ့ဗျာဒီကိစ္စကိုတော့သူကမလွှဲမသွေသူကကျူးပါမှာပဲဒါပေမဲ့တတ်မတော်ကတော့ဘလောက်လိုက်လျောမလဲဘလောက်ကြီးကျွဲပြီးတော့မှပါဝင်လာမလဲဆိုတဲ့အပေါ်မှာအများကြီးကြီးတယ
်ကျေးဇူးတင်ပါတယ်ဆရာ